ဗိုလ်ရုံးနေကစင်ကာပူနိုင်ငံမှာအမေရိကန်ဒုသမ္မတမိုက်ဖန့်စ်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့တည်တံ့တွေ့ဆုံမှုအပေါ်မှာဝေဖန်ချက်အမျိုးမျိုးရှိနေပေမဲ့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တို့ဆွမ်းကတော့နိုင်ငံချစ်ကြည်ရေးအတွက်ပြည်ပြည်လည်လည်ဆွေးနွေးညှိနှိုင်းအဖြေရှာမှုဖြစ်တယ်လို့ VOA ကိုပြောကြပါတယ်ဒီကြောင့်မန်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပါ
အာဆီယံခေါင်းဆောင်တွေနဲ့မိဖက်နိုင်ငံတွေကခေါင်းဆောင်တွေဆွေးနွေးပွဲပြုလုပ်နေတဲ့စင်ကာပူနိုင်ငံမှာနိုဝင်ဘာလ14ရက်နေ့ကအမေရိကန်ဒုသမ္မတမိုက်ဖန့်စ်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့တည်တံ့တွေ့ဆုံခဲ့ရမှာဒီဆွေးနွေးပွဲဖြစ်ဖို့ဒေါက်ဆန်းစုကြည်ဘက်ကစတင်ကမ်းလှမ်းခဲ့တဲ့အတွက်ကျေးဇူးတင်ပါကြောင်းဒုသမ္မတမိုက်ဖန့်စ်ကအခုလိုဆွေးနွေးပွဲအစမှပြောသွားပါတယ
် Well, thank you, Madam State Counselor. Thank you for reaching out for this meeting. I'm grateful to have the opportunity to meet with you to speak about
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုကျေးဇူးတင်ပါတယ်အခုလိုတွေ့ဆုံဖို့ကမ်းလှမ်းတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရည်ပါလာတဲ့မြန်မာနဲ့အမေရိကန်မိတ်ဖက်နိုင်ငံကြားဆက်ဆံရေးနဲ့ပတ်သက်လို့တွေ့ဆုံပြောကြားခွင့်ရတာတကယ့်ကိုကောင်းမွန်ပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းတရားဝပြောပြီးအောင်မြင်တဲ့လူမှုအဖွဲ့အစည်းရှိလာဖို့နဲ့သတင်းလွှတ်လပ်ခွင့်ရှိဖို့အမေရိကန်ပြည်ထောင်စုအနေနဲ့လိုလားပါတယ်မြန်မာဒီမိုကရေစီပြည်ပင်ပြောင်းလဲမှုမှာတိုးတက်မှုတွေကိုကြားရဖို့မျှော်လင့်ထားပါတယ်ဒေါက်ဆန်းစုကြည်ရဲ့ဦးဆောင်မှုနဲ့နိုင်ငံကိုကိုးစားပြုပြီးကျိုးပန်းအထောက်အမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုပံ့ပိုးကူညီပေးရမလဲဆိုတာလည်းသိချင်ပါတယ်
။ဒီမတိုင်ခင်မှာလဲအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့နဲ့တခါမှမတွေ့ရသေးတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အနေနဲ့နှစ်နိုင်ငံချစ်ကြည်ရင်းနှီးမှုအတွက်သမ္မတထရမ့်ဒါမှမဟုတ်အစိုးရဘက်ကအစ်မြင့်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့စိတ်အားထက်သန်နေကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဟောက်တူဆွမ်းကAmerican Fox သတင်းဌာနကိုပြောကြားခဲ့ပါတယ်အခုလိုစင်ကာပူနိုင်ငံမှာဒုသမ္မတ Mike Pence နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့တွေ့ဆုံမှုဟာနှစ်နိုင်ငံဆက်ဆံရေးပြည်လည်မှုအထောက်အကူပြုဖို့အပြန်အလှန်ဆွေးနွေးတာဖြစ်တယ်လို့တမ်မတ်ကြီးဟောက်တူဆွမ်းကပြောပါတယ
်ဟိုနိုင်ငံမှာတော့ဗျာဟိုတောင်းနေတောက်ကဟိုသူ concern ကို concern တော့ပြောကြတာပေါ့နော်ပြောကြတဲ့အခါကျတော့ကိုယ်လည်းပဲကိုပြောတဲ့အလားကိုဘက်ကဟိုအခြေအနေကိုရှိတယ်လို့သူဘက်ကသူ့အခြေအနေလည်းသူရှိတာပဲလေဒါကတော့နှစ်ဖက်နားထောင်အောင်မပေါ့ပြဿနာဆိုတာတော့မရှိတဲ့နိုင်ငံမရှိပါဘူးဒီလိုပဲတယောက်နဲ့တယောက်ဟာဆွေးနွေးကြီးနိုင်ပြီးတော့ဖြေရှာကြရတာပဲအဓိကတော့ဖြစ်ပြီးမှကျွန်တော်တို့ကဘာပဲဖြစ်ဖြစ်ဟာဟိုပြပြလေးလေးဆွေးနွေးကြီးနိုင်ပြီးတော့ပြောဆိုကြဖို့ဒါအဓိကပါပဲတခါလေကျတော့မြန်မာတို့ဘာလို့ကပေါ့ဗျာဟို out of the context ပေါ့နော်ဟိုလောက်ပြီးတော့ပြဿနာကိုပို့ဆောင်လုပ်တဲ့ဟာမျိုးလေးပဲရှိတတ်တာတော့ဒါတော့သတိတော့ထားအောင်ပေါ့အဲ့ဒါလေးတော့ရှိပါတယ်သို့တော့ကျွန်တော်ဘက်ကတော့ကျွန်တော်တိရတော့ဟိုလေးစင်းစင်းနဲ့ဖက်ဟလာကိုသူစိတ်ပူတဲ့ဟာသူပြောသလိုကိုလည်းပဲကိုဘက်ကကိုချင်းနေပြန်ပြီးရှင်းပြတဲ့အနေထားပါပဲ
ဟုတ်ကဲ့ဒေါက်ဆန်းစုကြည်ကိုပေးရချင်းမြင့်ထားတဲ့အမြင့်ဆုံးလူခွင့်ရေးစုဖြစ်တဲ့နိုင်ငံတကာယုံကြည်ချက်ဆိုင်ရာဂုံတူးဆောင်တန်တမန်စုကိုပြီးခဲ့တဲ့ရက်ပိုင်းကပြန်ပြီးရုပ်သိမ်းခဲ့တဲ့ AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးရဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Francisco Ben Consmi ကတော့ခေါင်းဆောင်နှစ်ဦးပြောဆိုချက်တွေကိုအခုလိုတုံ့သက်ပါတယ
် Well, I think it was a very positive sign that Vice President Pence highlighted
ဒီသမရမိုက်ဖန့်စ်အနေနဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံပြီးအလေးပေးပြောသွားတဲ့အချက်တွေဟာတိတ်ကိုအပြုသဘောဆောင်ပါတယ်တာဝန်ခံမှုအပိုင်းကိုအသာပေးပြောဆိုသွားတာဒုက္ခသည်တွေနေရာပြန်ပို့ရေးစိုးရိမ်မကင်းဖြစ်မှုနဲ့အချင်းောင်ထဲမှာဖမ်းဆီးခံရတဲ့ရိုက်တာသတင်းတော်နှစ်ဦးကိစ္စတွေကိုဒုသမရအနေနဲ့အဓိကထားပြောသွားတာဟာအပြုသဘောဆောင်တယ်လို့ကျွန်တော်မြင်ပါတယ်
ဒေါ်ဆန်းစုကြည်ဘက်ကတုံ့ပြန်ပြောဆိုခဲ့တဲ့အချက်တွေဟာစိုးရိမ်ပွဲရကောင်းတယ်လို့ Francisco Bansconi ကပြောပါတယ်
Again, I think it was extremely concerning how Aung San Suu Kyi completely dismissed his concerns and said, you know, something to the effect of, we know our country better than you do.
ဒုသမရရဲ့ဆွေးနွေးမှုတွေကိုဒေါ်အောင်ဆန်းစုကြည်ဘက်ကလုံးဝပယ်ချခဲ့ပြီးကိုယ်နိုင်ငံရဲ့ပြဿနာကိုအခြားနိုင်ငံတွေထက်ပိုပြီးသိပါတယ်လို့တုံ့ပြန်ပြောသွားပုံမျိုးဟာတကယ့်ကိုဆိုးရိမ်မှုဖြစ်ပေါ်စေပါတယ်။ဒေါ်အောင်ဆန်းစုကြည်အနေနဲ့အကြမ်းဖက်ဖိနှိပ်မှုတွေကိုယ်တိုင်ခံခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တခါမှတွေ့ဆုံတာမျိုးမရှိခဲ့သလို Cossacks Bazaar ဒါမှမဟုတ်ရခိုင်ပြည်နယ်မြောက်ပိုင်းကိုသူကိုယ်တိုင်သွားပြီးဖိနှိပ်မှုတွေရင်ဆိုင်ခဲ့ရတဲ့လူအများအပြားဒါမှမဟုတ်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံမေးမြန်းပြောဆိုဖို့မလုပ်ခဲ့ဘူးလို့ကျွန်တော်ထင်ပါတယ်ဒါကြောင့်လည်းသူ့နိုင်ငံမှာဘာတွေဖြစ်နေသလဲဆိုတာသူအသေးချာမသိဘူးဖြစ်နေပါတယ
်မနေ့ကခေါင်းဆောင်နှစ်ဦးဆွေးနွေးပွဲအတွင်းမှာတော့မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုတွေဟာစင်ကြေပေးလို့ရတဲ့လုပ်ရက်တစ်ခုမဟုတ်တဲ့ကြောင်းအမေရိကန်ဒုသမ္မတ Mike Pence ကပြင်းပြင်းထန်ထန်ပြောသွားပါတယ်ဒီအချက်တွေကြောင့်သူ့ကိုပေးရချီးမြှင့်ထားတဲ့ AI အဖွဲ့ကြီးရဲ့အမြင့်ဆုံးလူခွင့်ရေးစုကိုပြန်ပြီးရုပ်သိမ်းဖို့ဒီသတင်းပတ်အစောပိုင်းကအဖွဲ့အနေနဲ့ဆုံးဖြတ်ခဲ့တဲ့အကြောင်းရင်းတွေမှာ ်တစိမ့်တပိုင်းပါဝင်တယ်လို့လဲ Francisco Ben Cosmi ကဆိုပါတယ်ဒါပေမဲ့လည်းဒုသမရ Mike Pence နေထိုင်တဲ့ Indiana ပြည်နယ်ကမြမဒုက္ခသည်ရေဆောင်ရွက်နေတဲ့ Dr. Rudin ကတော့ Don San Suu Kyi ရဲ့တုံ့ပြန်ပြောဆိုမှုဟာစစ်တဲ့ဩဇာရှိနေတဲ့မြန်မာနိုင်ငံမှာအရက်သားခေါင်းဆောင်တအုပ်အနေနဲ့ပြောသင့်ပြောထိုက်တဲ့စကားဖြစ်တယ်လို့မြင်မိကြောင်း VOA ကိုပြောပါတယ
်မြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေအရသမရနဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တွေကစစ်တပ်ပေါ်မှာဘလို့မှဘာမှလွှမ်းမိုးမှုမရှိဘူး။အမိန့်ပေးပိုင်ခွင့်လည်းမရှိဘူး။ဒါတက်တက်စစ်တိုက်ရဲ့ကျူးလွန်မှုလူမဆန်တဲ့ကျူးလွန်မှုတစ်ခုလို့ကျွန်တော်မြင်တယ်။အဲ့ဒီအခြေအနေမှာဒီအမေရိကန်အစိုးရသဘောထားကိုဒုသမရမိုက်ပင်ဆန်နဲ့တင်ပြပြီးတော့ဒေါန်ဆန်းစုကြည်ပြောလိုက်တာပဲဖြစ်တယ်။အဲ့ကိစ္စမှာဒေါန်ဆန်းစုကြည်အနေနဲ့ဘာမှပြန်လဲတုံ့ပြန်ဖြေရှင်းနိုင်ဖို့လည်းမရှိဘူးလို့ကျွန်တော်မြင်ပါတယ်။ဒေါန်ဆန်းစုကြည်ပြောဆိုခဲ့တဲ့ဖြေရှင်းပုံဖြေရှင်းနည်းတုံ့ပြန်မှုကတော်တင့်တော်ပါတယ်လို့ပဲကျွန်တော်သုံးသပ်ပါတယ်
။မနေ့ကခေါင်းဆောင်နှစ်ဦးဆွေးနွေးပွဲအတွင်းမှာတော့မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုတွေဟာစင်ကြေပေးလို့ရတဲ့လောက်ရတစ်ခုမဟုတ်တဲ့အကြောင်းအမေရိကန်ဒုသမရမိုက်ပန့်စ်ကပြင်းပြင်းထန်ထန်ပြောသွားပါတယ်။ပြည်ခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်းတွေကိုစီးနှင်းတိုက်ခိုက်ခဲ့တဲ့အာဆာအစွန်းရောက်အုပ်စုကိုလိုက်လံရှင်းလင်းရမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုပြီးအမေရိကန်နဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဝေဖန်ပြစ်တင်ထားပြီးကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်ဖို့လဲတိုက်တွန်းထားပါတယ်ရှင်